ရောဟင်ဂျာတွေတင်ဆောင်လာတဲ့သမောက်ဒဇင်ဟာအိန္ဒိယသမောက်တရားလဲဒီအန်ဒမန်နဲ့နီကိုဘာကျွန်းစုတွေအနီးမှာရှိနေတယ်လို့နောက်ဆုံးသိထားရပြီးတော့အဲ့ဒီသမောက်ပေါ်ပါတဲ့လူ185ဦးကိုရေးဖို့ကဲတင်ကြဖို့ကုလသမဂ္ဂကစနေနေ့ကတိုက်တွန်းတောင်းဆိုထားပါတယ်အဲ့ဒီထဲမှာ80လောက်ဟာကလင်းငယ်တွေဖြစ်ကြပြီးတော့88ဦးကမျိုးသမီးတွေဖြစ်တယ်လို့ UNICEF ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တင်ပေါ်မှာပါတဲ့လူ10ဦးထက်မနည်းအတော်လေးစိုးရိမ်ရတဲ့အနေအထားမှာရှိနေပြီးတော့တခြားသတင်းတစ်ခုမှာတော့သူတို့တွေအားလုံးသေဆုံးကုန်ပြီလို့သိရတဲ့အကြောင်းလဲကုလထုတ်ပြန်ချက်မှာပါပါတယ်။သူတို့ကိုအနီးအနားဘေးကင်းလုံခြုံရမှာကန့်ကန့်ခွင့်ပေးပြီးတော့အချိန်မီမကယ်တင်ဘူးဆိုရင်တော့ဘေလကဲဦးနဲ့တခြားနိုင်ငံအတော်များများစောင့်ကြည့်မှုအောက်မှာပဲနောက်ထပ်လူတွေအတော်များများသေဆုံးနိုင်ခြေရှိတယ်လို့လဲကုလသမဂ္ဂဘက်ကသတိပေးပါရတယ်။တင်ပေါ်ပေါ်မှာပါလာသူတွေဟာရိုဂျာဒုက္ခသည်တွေဖြစ်ကြပြီးတော့သူတို့ကိုအများဆုံးကယ်တင်ကြဖို့ကဲဦးနဲ့အာနာဘိုင်တွေကိုမြစ်တရရခံထားတယ်လို့ UNICEF ပြောခွင့်ရသူဘာဘာဘိုလော့ရှ်က AFP သတင်းစာနာကိုပြောပါရတယ်။မြန်မာနိုင်ငံတွင်ဖိနှိပ်မှုခံကြရတဲ့မွတ်စလင်ရိုဟင်ဂျာအများပြားဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကတဆင့်မလေးရှားနဲ့အင်ဒိုနီးရှားကိုရေကြောင်းခီးကနေပြီးတော့ထွက်ပြေးကြဖို့နှစ်ဆင်ကြိုးပမ်းလေးရှိပါတယ်ခင်ဗျာ